ကိုရီးယားစစ်ပွဲကြောင့်လွန်ခဲ့တဲ့နှစ်ပေါင်း60ကကွဲကွာခဲ့ကြတဲ့အသက်အရွယ်ကြီးရင်းမိဖြစ်တဲ့တောင်ကိုရီးယားနိုင်ငံသားတချို့နဲ့မြောက်ကိုရီးယားမှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေပရမဆုံးအချိန်အဖြစ်ဒီကနေ့ပြန်လည်တွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ရှုခင်းသာနေရာတစ်ခုဖြစ်တဲ့ရှေ့ဘက်ကန်ယိုရန်က Mount Geumgan အပန်းဖြေစခန်းမှာတောင်ကိုရီးယား82ယောက်နဲ့မြောက်ကိုရီးယား180တို့စိတ်လှုပ်ရှားစရာတွေ့ဆုံခဲ့ကြတာပါ။အဆောင်ချက်တွေတင်းတင်းကြပ်ကြပ်ချထားတဲ့ဒီတွေ့ဆုံပွဲမှာမိသားစုတွေဆွေမျိုးတွေအချင်းချင်းမျက်ရည်တွေအပြည့်နဲ့ပွေဖန်နှုတ်ဆက်ခဲ့ကြပြီးတော့မိသားစုတပ်ပုံတွေနဲ့လက်ဆောင်တွေကိုလည်းအပြန်အလှန်ဖလှယ်ခဲ့ကြပါတယ်။တချို့ဆွေမျိုးတွေဆိုရင်တော့ဒီချိန်ဟာသူတို့တသက်မှာပထမဆုံးအချိန်အချင်းချင်းတွေ့ဘူးကြတာဖြစ်ပါတယ်။ဒီလိုမျိုးမိသားစုတွေပြန်လည်တွေ့ဆုံမှုဟာ2010ခုနှစ်ကတည်းကစပြီးတော့ရပ်တန့်နေခဲ့တာပါ။အခုအချိန်ထိပြိပက္ခတွေရှိနေတဲ့တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားတင်းမာမှုတွေတိုးလာတဲ့အချက်လဲဒီမိသားစုပြန်လည်ပေါင်းစည်းခွင့်မှာထိခိုက်ခဲ့ရတာဖြစ်ပါတယ်။တောင်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့နှစ်စဉ်ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဆက်လုပ်နေမယ်ဆိုရင်မိသားစုပြန်လည်ပေါင်းစည်းမှုတွေကိုသတင်းပတ်တွေနဲ့ချီရက်ဆိုင်ပြစ်မယ်လို့တနင်္လာနေ့တုန်းကပဲမြောက်ကိုရီးယားဘက်ကထပ်မံချင်းချောက်ခဲ့ပါသေးတယ်။ဒါပေမဲ့နှစ်ဖက်ဆက်ဆံရေးပြန်လည်ကောင်းမှုမှုစ조사တဲ့ပထမချိန်လမ်းအဖြစ်လို့အများကယူဆထားတဲ့ပြီးခဲ့တဲ့သတင်းဘက်ကနှစ်နိုင်ငံအဆင့်မြင့်တွေ့ဆုံမှုလုပ်ခဲ့ပြီးနောက်ဆုံးမှာတော့မြောက်ကိုရီးယားဘက်ကပြန်လည်အလျှော့ပေးခဲ့တာဖြစ်ပါတယ်ရှင်။